မြန်မာနိုင်ငံနေကြားကအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကိုတိုက်ဖြတ်ရေးမှမပြီးဆုံးသေးတယ်လို့ထောက်ခံပေးကြဖို့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝထရာကမြန်မာနိုင်ငံအတွင်းကလူမှုအဖွဲ့အစည်းတွေကိုတိုက်တွန်းပြောဆိုလိုက်တာကိုဘန်ကောက်ပို့စ်သတင်းစာမှရေးသားဖော်ပြထားပါတယ်။ငွေကြေးလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေကိုအမြင့်ဖြတ်ချေမှုန်းပြီးချိန်မှာမြန်မာနိုင်ငံကိုပေးပို့နေတဲ့လျှက်စစ်မီးနဲ့အင်တာနက်တွေပုံမှန်ပြန်ပြီးပေးသွားမယ်လို့လည်းဝန်ကြီးချုပ်ဟောင်းတက်ဆင်ကဘန်ကောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေကြားလက်နက်ကိုင်သဘုံအဖွဲ့တချို့ဟာအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေနဲ့မူရစ်ဆေးဂိုင်းတွေစီကဝင်ငွေရဖို့စူးစမ်းခဲ့တယ်လို့လည်းသူကပြောပါတယ်။ပြဿနာရဲ့အရင်းမြစ်ကိုဖြေရှင်းဖို့လိုတယ်လို့လည်းဝန်ကြီးချုပ်ဟောင်းတက်ဆင်ကဆိုပါတယ်။စနေနေ့ကမြန်မာနိုင်ငံမြဝတီမြို့မှာထိုင်းနိုင်ငံဘက်ကလျှက်စစ်မီးဖြတ်တောက်တာကိုဆန့်ကျင်ပြီးမြန်မာနိုင်ငံသားတရားဆန္ဒပြခဲ့ကြပါတယ်။ထိုင်းဘက်ကလျှက်စစ်မီးဖြတ်တောက်လိုက်တဲ့အတွက်လာအိုစ်နိုင်ငံကဝယ်ဖို့မြန်မာနိုင်ငံကစူးစမ်းနေတဲ့အကြောင်းသတင်းမှာတော့ရေးသားထားပါတယ်။